ရန်ကုန်အင်းစိန်တောင်အတွင်းကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားနေတဲ့အတွေ့ကျန်းမာရေးဆောင်ရှောက်မှုရရှိရေးအကျဉ်းသားတွေကဆန္ဒပြတောင်းဆိုနေကြတာကိုလေးစားလိုက်နာပေးဖို့အနောက်နိုင်ငံတန်ယုံတွေကမြန်မာစစ်ကောင်စီကိုမနေ့ဇူလိုင်23ရက်နေ့ကတိုက်တွန်းလိုက်ပါတယ်။ဒါပြင်အခြေအနေကိုငြိမ်းချမ်းချမ်းဖြေရှင်းပေးဖို့လည်းတောင်းဆိုလိုက်ကြောင်းနဲ့ဖြစ်စဉ်တွေကိုအနီးကပ်စောင့်ကြည့်နေကြောင်းလည်းကြေညာချက်မှာပါရှိပါတယ်။အဲ့ဒီကြေညာချက်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်၊ဩစတြေးလျ၊ကနေဒါ၊ဗြိတိန်နဲ့ဥရောပသမဂ္ဂ EU ဘုတ်ဝင်နိုင်ငံတွေရဲ့တန်ယုံတွေကတာအမတ်ကြီးတွေ၊တန်ယုံယာယီတာဝန်ခံတွေကစုပေါင်းလက်မှတ်ထိုးထုတ်ပြန်ထားတာပါတယ်။ကြေညာချက်ကိုအမေရိကန်၊ဩစတြေးလျနဲ့ UK တန်ယုံရဲ့ Facebook လူမှုကွန်မြူနတီစာမျက်နှာတွေပေါ်မှာလည်းတင်ထားပါတယ်။မနေ့ဇူလိုင်23မနေ့9နာရီခွဲလောက်ကအင်းစိန်ထောင်အတွင်းမှာအချင်းသားတွေကဒုအရေးကျွေးကြော်တံတွေနဲ့တချင်းတံမြိုင်အော်ဟစ်ပြီးဆိုကြပြီးဆန္ဒပြလှုပ်ရှားမှုတစ်ခုလုပ်ခဲ့ကြတယ်လို့ကိုယ်တိုင်ကြားခဲ့ရသူရှိနေတူဦးဖြစ်တဲ့ဒေါ်မြတ်သစင်က VOA ကိုပြောပြပါတယ်။